လူပေါင်းသိန်းနဲ့ချီဒုက္ခရောက်နေတဲ့ရေဘေးဒဏ်သင့်သူတွေအတွက်အမေရိကန်အပါအဝင်နိုင်ငံတကာကစတင်ကူညီဖို့ပြင်ဆင်နေကြပါပြီ။ရေဘေးဒုက္ခသည်တွေအတွက်အရေးပေါ်ကူညီဖို့မြန်မာဆိုရကနိုင်ငံတကာကိုပန်ကြားခဲ့ပြီးနောက်မှာပဲအကူအညီတွေစတင်ဝင်ရောက်လာနေပါတယ်။အပြည့်အစုံကိုတော့မတ်စုမွန်ကဆက်ပြီးပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံတော်ဝန်ရေဘေးနဲ့အကြီးအကျယ်ရင်ဆိုင်ခဲ့ရပြီးတဲ့နောက်နိုင်ငံတကာကအကူအညီအထောက်ပံ့တွေစတင်ဝင်ရောက်လာနေတယ်လို့အမေရိကန်ကလည်းကူညီဖို့ကတိပြုလိုက်တာပါ။အရေးပေါ်အကူအညီပေးမဲ့အစီအစဉ်နဲ့ပတ်သက်လို့မကြခင်ကြေညာဖို့လည်းစီစဉ်နေပြီဖြစ်တဲ့အကြောင်းမလေးရှားနိုင်ငံကွာလာလမ်ပူမြို့တော်မှာကျင်းပတဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနဲ့အမေရိကန်ပြည်ထောင်စုတို့အကြားဆွေးနွေးပွဲအတွင်ဝန်ကြီးကယ်ရီကပြောကြားခဲ့တာပါ
ကျွန်တော်ပူတွက်ကူညီပူတောင်းထားတဲ့အရေးပေါ်ကူညီကယ်ဆယ်ရေးဌာနနဲ့ရန်ကုန်မှာရှိတဲ့ကျွန်တော်တို့တန်ရုံအနီးကပ်ပူပေါင်းညှိနှိုင်းနေပါတယ်။မြန်မာတောင်ဝင်းရှိတွေနဲ့ဆွေးနွေးညှိနှိုင်းပြီးကူညီတွေဘယ်လိုပို့မယ်ဆိုတာအတိအကျသိရတဲ့ရေဘေးကူညီကယ်ဆယ်ရေးအစီအစဉ်တစ်ခုကိုကျွန်တော်တို့မကြာခင်ကျင်းပသွားမှာဖြစ်ပါတယ
်။ရေဘေးနဲ့ပြည်သူတွေအတွက်အရေးပေါ်ကူညီကယ်ဆယ်ရေးလုပ်ငန်းတွေနဲ့လူသားချင်းစာနာမှုအကူအညီစားနပ်ရိက္ခာနဲ့ဆေးဝါးထောက်ပံ့မှုတွေပြုလုပ်နိုင်မှုအရေးရေဘေးအလှပေးကြဖို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနအနေနဲ့နိုင်ငံတကာနဲ့ကုလသမဂ္ဂကိုပန်ကြားခဲ့တာဖြစ်ပါတယ်။အခုဆိုရင်တော့ဂျပန်၊ထိုင်း၊ဗီယက်နမ်စတဲ့ဒေသတွေနိုင်ငံတွေဘက်ကမြန်မာနိုင်ငံကိုငွေကြေးအကူအညီတွေစတင်ပေးနေကြပြီဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဦးကျော်မိုးထွန်းက VOA ကိုပြောပါတယ်
ဒီနေ့ဆိုရင်ဂျပန်ကနေပြီးတော့သူတို့ဟို blanket ဆိုဟို hygiene kit ဆိုနောက်ပြီးတော့ sleeping pad ဆိုဟိုအဲ့ဒါလေးတွေဒီနေ့ဟိုပထမအတုပ်အနေနဲ့ရောက်ပါတယ်ခင်ဗျာသူတို့ဟိုကျွန်တော်တို့အတိပေးထားတော့ယန်း78တန်ဖိုးအမေရိကန်ဒေါ်လာနဲ့တွက်ရင်တော့တသိန်းခွဲဖို့ပေါ့နော်တန်ဖိုးရှိတဲ့ပစ္စည်းပေါ့နော်ခုနပစ္စည်းလေးတွေဆိုတာ3တုပ်ခွဲပြီးရောက်ပါတယ်ခင်ဗျာဒီနေ့ပထမအတုပ်ရောက်ပါတယ်ရန်ကုန်မှာရှိတဲ့ဟိုဂျပန်တန်မတ်ကြီးကနေပြီးတော့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်နယ်နေရာချထားရေးဝန်ကြီးဌာနကိုသူတို့ဟိုဆွဲပြောင်းဒီနေ့ပထမအတုပ်ကိုလွှဲပြောင်းပေးရတယ်လို့သိရှိရပါတယ်ခင်ဗျာအဲ့ဒါပြီးတော့ဒီနေ့နေ့လယ်မှာအမေရိကန်ဒေါ်လာ2000ဘိုးဗီယက်နမ်ကနေပြီးတော့ရေတန့်တယ်ပေါ့နော်ဗီယက်နမ်တန်မကြီးရနေပြီးတော့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်နယ်နေရာချထားရေးဝန်ကြီးဌာနကိုဒီနေ့ဆွဲပြောင်းပေးရတယ်လို့ဟိုအဲ့ဒါလေးတော့သိရှိရပါတယ်ခင်ဗျာဒီရပိုင်းအတင်းမှာသူတို့ဗန်ကောက်ဘက်မှာအဲဒီဗန်ငါးတန်းကိုမာဘက်ကိုမြန်မာတန်မကြီးကနေတဆင့်ကျူရန်ဖို့လုပ်နေပါတယ်ခင်ဗျာဒီရပိုင်းမှာသူတို့လုပ်ဖြစ်ပါမယ်ခင်ဗျာ
မြန်မာနိုင်ငံတဝန်းကရေဘေးတင်ပြည်သူတွေအဓိကလိုအပ်နေတဲ့ဆန်ဆေးဝါးနဲ့ရေတန့်ပစ္စည်းမိုးကာအသက်ကယ်လေးစားတဲ့အခြေခံလိုအပ်ချက်တွေအတွက်နိုင်ငံတကာအလှူရှင်တွေစီကအလှူခံမှာဖြစ်တယ်လို့လည်းနိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ
်နော်ရန်ကုန်မှာရှိတဲ့တန်ရုံတွေကိုကျွန်တော်တို့ဟိုနှုတ်ဘော်ဘော်စီပေးတဲ့အခါမှာကျွန်တော်တို့ဘလို့ပစ္စည်းတွေကိုဦးစားပေးလူပေးဖို့ဆိုပြီးတော့ကျွန်တော်တို့ပြောထားတာရှိပါခင်ဗျာကျွန်တော်တို့ဆန်တို့ပါလို့ပေါ့နော်နောက်ပြီးတော့ဆေးဝါးတို့နောက်ပြီးတော့ဒီတာပေါ်လင်းတို့လေတို့ rubber boat ဆိုပါအဲ့လိုမျိုးလေးတွေလေကျွန်တော်တို့သူတို့တန်ရုံးတွေကိုလည်းကျွန်တော်တို့အကြောင်းကြားထားပြီးပါပြီခင်ဗျာလောလောဆယ်ကတော့ကျွန်တော်တို့ဟိုသာပစ္စည်းပဲလောလောဆယ်အကူအညီတောင်းထားပါတယ်ခင်ဗျာဒီကြီးပြင်းနောက်ပိုင်းဖြစ်တဲ့ဟိုလိုအပ်တဲ့ဆေးဝါးတွေနောက်ပြီးတော့ဟို water purifier ဆေးအဲ့ဒါလေးတွေကိုတော့ဟိုလူဖို့ထဲလူတင်နေဆိုတဲ့စီရင်ထဲမှာကျွန်တော်တို့ဟိုထည့်ပြီးတော့တန်ရုံးတွေကိုအကြောင်းကြားထားပါတယ်ခင်ဗျာ
နိုင်ငံတကာကရရှိလာတဲ့အလူငွေတွေကိုနိုင်ငံသားရေးဝန်ကြီးဌာနကနေတဆင်လူမှုဝန်ထမ်းပြည်လဲနေရာချထားရေးနဲ့ကုညီကယ်ဆယ်ရေးဝန်ကြီးဌာနကိုပေးလှူပြီးလိုအပ်တာတွေကိုစီစဉ်ဆောင်ရွက်ပေးမှာဖြစ်တယ်လို့ဆိုပါတယ
်ကျွန်တော်တို့ဒီမှာအိမ်တွေဘာတွေတချို့ဟိုပျက်စီးသွားတာရှိရဲအဲ့ဒါတွေပြန်ဆောက်ဖို့အတွက်ခေါင်းမိုးတွတ်တော့ပါလို့လိုမယ်အဲ့လိုမျိုးလေးတွေလူမယ်ဆိုရင်လည်းကျွန်တော်တို့ most welcome ပါခင်ဗျ
ဒါအပြင်ရေဘေးတင်ပြည်သူတွေအတွက်ရေဘေးပြန်လည်ထူထောင်ရေးလိုအပ်တဲ့တည်ဆောက်ရေးလုပ်ငန်းတွေအတွက်ကိုလည်းနိုင်ငံတကာကနေအလှူခံမှာဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်ရှင်